ရုရှားရုပ်ပြလိုက်တဲ့မစ်ဆိုင်တုံးဟာယူကရိန်းမြေအောက်တန်းဝဲတူလောင်ယုံ UGS ကိုတင်းငွေနေကလာရောက်ထိမှန်ခဲ့ပါတယ်။ဒါဟာယူကရိန်းရဲ့စွမ်းအင်ကဏ္ဍကိုရုရှားရဲ့မစ်ဆိုင်တုံးနောက်ဆုံးလာရောက်ထိမှန်တာလည်းဖြစ်ပါတယ်။တုံးထိမှန်လို့ပျက်စီးခဲ့ရတဲ့နေရာတွေကိုပြင်ဆင်နေပြီလို့ Nafto Gas ကုမ္ပဏီအမှုဆောင်ညွှန်ကြားရေးမှူး Oleksi Chanam Shop ကပြောပါတယ်။တန်းဝဲတွေကိုမြေအောက်ခဏနဲ့မှတူလောင်ထားတဲ့အတွက်အခြေအနေသိမ်းဆိုးပါဘူးလို့သူကပြောပါတယ်။သူရဲ့ Facebook စာမျက်နှာမှာရေးထားတာပါအဆောက်အုံရဲ့အပေါ်ရန်လောက်သာပျက်စီးသွားပြီးတော့အရန်တန်းခွက်တွေလက်တလုံးလိုအပ်ချက်အတွက်လုံလုံလောက်လောက်ရှိထားပါတယ်လို့လည်းပြောပါတယ်။ရုရှားရဲ့ပြင်းထန်တဲ့တိုက်ခိုက်မှုကြောင့်နိုင်ငံအခြေခံအဆောက်အုံတွေထိခိုက်ပျက်စီးနေရတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကညစဉ်ဗီဒီယိုမိန့်ခွန်းမှာပြောပါတယ်။ကြီးခဲ့တဲ့တနင်္လာနေ့ကစပြီးတော့တပတ်အတွင်းရုရှားအကြမ်းဖက်သမားတွေဖြစ်ခဲ့တဲ့မစ်ဆိုင်တုံးအလုံးပေါင်းက190လောက်ရှိပြီးရှဟက်ဒရုန်းယာဉ်က140လောက်ရှိတယ်လို့လည်းဆိုပါတယ်။ပတ်ထိန်တပ်ဘုံကအလုံး900လောက်နဲ့လည်းတိုက်ခဲ့ခဲ့တယ်လို့ရုရှားတို့နနစ်ကျော်တိုက်ခိုက်မှုအတွင်းတိုက်ခိုက်မှုမလုပ်တဲ့သတင်းပတ်တပန်းမှမရှိခဲ့ဘူးလို့လည်းသမ္မတဇယ်လန်စကီကပြောဆိုသွားပါတယ်။